ီးကိစ္စတွေကိုသုတေသနလုပ်ပါတယ်။ကျမဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာတယ်ဆိုတဲ့အကြောင်းအရာဖြစ်ပါတယ်။ဒီလိုအခြေအမျိုးမှာပေါ့နော်လူတွေအားလုံးကဘလို့ပူပေါင်းပါဝင်ဆောင်ရွက်တယ်လဲဆိုတာကိုပြောချင်ပါတယ်။ဒီ #MeToo လှုပ်ရှားမှုဟာအမျိုးသမီးတွေကသူတို့လိင်ပိုင်းဆိုင်ရာထိပါစော်ကခံရတယ်ဆိုပြီးတော့ခွင့်ပြောပြကြပြီးတော့တက်ဆိုင်ရာတာဝန်ရှိသူတွေကလည်းဒီအနောက်နိုင်ငံတွေမှာပေါ့ဒီတကယ်ကျူးလွန်တဲ့သူတွေကိုဒီချီးရရအရေးယူတာတွေရှိရဲ့အဲ့လိုအကြောင်းအရာတွေကိုကျမတို့ကဒီမြန်မာနိုင်ငံမှာလည်းပေါ့နော်မီဒီယာတွေပါပြောလာတာတွေရှိတဲ့အခါမှာဒီလှုပ်ရှားမှုရဲ့ရိုက်ခတ်မှုအနေနဲ့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအနည်းစုဟာရှေ့ကိုထွက်လာပြီးတော့သူတို့လည်းဒီလိင်ပိုင်းဆိုင်ရာစော်ကားထောက်ချက်မှုခံခဲ့ရပါတယ်ဆိုပြီးတော့ရှစ်ထွက်ပြောဆိုလာတယ်ရှိပါတယ်အဲ့လိုမျိုးရှစ်ထွက်ပြောဆိုတဲ့ဟာတွေပေါ့နော်ကျမအနေနဲ့ကတော့အရန်ကိုကြိုးစိုးတင်တယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့ဒီပထမတစ်ချက်အနေနဲ့ဒါမြန်မာမျိုးသမီးတစ်ခုလုံးမချင့်မရဲနဲ့ခံစားနေရတယ်ပေါ့နော် sexual harassment လို့ခေါ်တဲ့ဒီလိင်ပိုင်းဆိုင်ရာနှောက်ယှက်မှုလို့ပြောရမှာပေါ့အဲ့လိုမျိုး sexual harassment ဟာပေါ့နော်ဒီယဉ်ကျေးတဲ့လူမှုအတိုင်းအဝိုင်းမှာဒါဘလို့မှလက်ခံသင့်အကြောင်းရှိတဲ့ပြုမှုတစ်ခုဆိုတာကိုဟိုလှုပ်တဲ့သူကရောကျမတို့ပြည်သူတစ်ခုလုံးအားပါပေါ့နော်စပြီးတော့အသိအမှတ်ပြုလာနိုင်တယ်ပေါ့နော်ဒုတိယအတစ်ချက်ကကြတော့ဒီကျမတို့အမျိုးသမီးတွေကအရင်ကတည်းကနေပြီးတော့အခုချိန်ထိဒီလိုမျိုးဒီထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကိုကအနေအထိုင်မတက်လို့ဟိုကိုရဲ့အဝတ်အစားဘာဖြစ်နေလို့စရဲပေါ့နော်ဒီကိုအမျိုးသမီးတွေကသူတို့အနေအထိုင်မတက်လို့ဒါသူတို့ခံရတယ်ဆိုတော့ဟိုဘယ်လိုပြောမလဲအတွေးအခေါ်တွေကိုငငယ်တည်းကရိုက်သွင်းထားခြင်းခံရတဲ့အတွက်ကြောင့်မလို့ခံရပေမဲ့ကိုပဲအပြစ်တင်ခံရတယ်တူးလို့နဲ့သူကြတော့ခွင့်လို့ပေးထားတယ်အဲ့လိုမျိုးယဉ်ကျေးမှုကနေပြီးတော့ကျမတို့ကဒီတာဝန်ယူမှုတာဝန်ခံယူမှုရှိတယ်ပေါ့နော်ဒီကိုကအဲ့လိုမျိုးတစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်ထိုက်တန်တဲ့အပြစ်ဒဏ်ခံရတဲ့တာဝန်ကျင့်တစ်ခုကိုကျမတို့ကဖန်တီးနိုင်မယ်အဲ့လိုဖန်တီးမှသာလေကျမတို့ဒီအဲ့လူမှုပတ်ဝန်းကျင်ပေါ့နော်အမျိုးသမီးတွေကိုလေးစားမှုရှိတဲ့ပတ်ဝန်းကျင်ဖြစ်လာမယ်ပြီးလို့ရှိရင်ကျမတို့ဒီကမိကြီးရှိရဲ့ပါလေရှိတယ်အဲ့လိုမျိုးသူတို့တွေအတွက်ပေါ့နော်လုံခြုံတဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်မမြင်ပါတယ်တတိယတစ်ချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးဟိုအမျိုးသမီးကြီးကထောက်ဖို့ပြောဆိုလာခဲ့လို့ရှိရင်ပေါ့နော်ဟိုကျွန်မတို့ဒီဝမ်းသာစရာကောင်းသွားပဲဒီသူတို့တွေကိုပေါ့နော်ဝမ်းရံပေးတဲ့ပုံစံမျိုးတွေကိုလည်းကျွန်မတို့တွေ့ရတယ်အာဒါတကယ်ကိုအတက်စရာကောင်းပါလေ။အာတခြားတစ်ဖက်မှာလည်းပေါ့နော်။အာသူတို့ကဒီအာယုံဆိုင်မှုရကျင်လို့ပြောတယ်ဆိုတဲ့ဟာမျိုးဒီလိုမျိုးမဖြစ်အောင်ဘလို့ရှောင်ကြည့်လို့ရတယ်ဆိုတဲ့ဥစ္စာမျိုးတွေပေါ့နော်။ပို့ပြီးတော့အပြစ်တင်တန်နေရတော့ဒီအားပေးတဲ့အတန်းတွေအထက်ကထက်ကတော့ကြီးစိုးနေတော့မှာပဲ။ဆိုတော့ခါကျမတို့ကျမအမေကပေါ့နော်။ဒီလိုမျိုးအမျိုးသမီးငယ်တွေကပေါ့နော်။ဟိုမြန်မာနိုင်ငံဆိုလို့ရှိရင်ဒါဟီရီအော်တပတ်တရားကိုလက်ခံထားတဲ့နိုင်ငံ။ဒီအမျိုးသမီးတွေကိုဆိုလို့ရှိရင်ဟိုအဆက်အကြောက်ကြီးရမယ်ဆိုပြီးတော့ကျမတို့အမြဲတမ်းသင်ကိုကြီးပြင်းလာရတဲ့တိုင်းကြီး။အဲ့လိုမျိုးတိုင်းကြီးမှာနေထိုင်ကြတဲ့အမျိုးသမီးတွေကအာဒီလိုမျိုးလိမ့်မိုင်းဆိုင်ရာစော်ကားပါတယ်။စော်ကားခံရပါတယ်ဆိုတာပေါ့နော်။တော်ရုံတိုင်ရင်တတိနဲ့ပြောဖို့ဆိုတာမလွယ်ပါဘူး။အဲ့ခါကျတော့ကျမတို့ကသူတို့ရဲ့စကားအတန်တွေကိုနားထောင်ရပါမယ်။ပြီးတော့သက်ဆိုင်တဲ့တာဝန်ရှိသူတွေကလည်းသူတို့အရေးတကြီးဆောင်ရွက်ပေးမှုတွေရှိရမယ်လို့ထင်ပါတယ်။အဲ့လိုမှတာလျင်မတရားခံရတဲ့အမျိုးသမီးလေးတွေကလည်းအဲ့လိုအပြုအမူတွေကြုံလာလို့ရှိလို့ရှိရင်ဘလို့တရားမျှတမှုကိုရှာမလဲဆိုတာကိုသိလာပြီးတော့ရဲရင်လာကြမယ်လို့ကျွန်တော်တို့ထင်ပါတယ်။သူတို့အတွက်လည်းပို့ပြီးတော့လုံခြုံမှုရှိတဲ့ပတ်ဝန်းကျင်တစ်ခုကိုအနည်းနဲ့အမြဲဆောင်ရွက်ပေးနိုင်မယ်လို့ကျွန်မထင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။